လေနဲ့တလားကျော်ခင်းနေခဲ့ကြတဲ့ရိုဟင်ဂျာတရားကျော်ကိုအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေမှာအင်္ဂါနေ့ကတွေ့ရပါတယ်။ဒုက္ခသည်တွေဟာမြန်မာနိုင်ငံကနေအနေများလာတဲ့ပယ်လက်ခီးကိုထွက်ခဲ့တဲ့နောက်ဆုံးအုပ်စုဖြစ်မယ်လို့ယူဆရပါတယ်။အင်္ဂါနေ့မနေ့စောစောမူနာစာပါရိုရွာကကမ်းခြေပါဒေသခံတငါတွေကရိုဟင်ဂျာတရားကိုတွေ့ခဲ့ကြရတာပါ။ဒီအုပ်စုမှာအမျိုးသား65ယောက်အမျိုးသမီး28ယောက်နဲ့ကလေး18ယောက်ပါဝင်ကြတယ်လို့မော်ရာဘတ်တူရဲဌာနအကြီးအကဲဟာမက်ဆာပူထာကပြောပါတယ်။သူတို့အားလုံးကအားနဲ့စာလောင်နေကြပြီးကျေးရွာခမ်းမမှာယာယီနေရာချထားတာကျမကြီးစစ်ဆေးပေးဖို့ရှိပါတယ်။သူတို့ကမလေးရှားကိုဥတီသွားနေကြတာဖြစ်တယ်လို့ဒုက္ခသည်မိုဟာမက်အမင်က AB သတင်းကိုပြောပါတယ်။မဆာဒုက္ခလည်းအာချေပြင်းနေဘာရီယန်ခရင်ကကန်းကြီးကိုရိုဟင်ဂျာဒုက္ခသည်114ယောက်တွေ့ကြရပါသေးတယ်2019ခုနှစ်မှာမြန်မာစစ်တပ်ကအာဆာသမုံတွေကိုစစ်စင်ရေးဆင်နွှဲနေတော့မှာရိုဟင်ဂျာတွေဟာတိမ့်ချပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တွေဖြစ်ထွက်ပြေးနေထိုင်ခဲ့ကြရတာပါအဲ့ဒီဒုက္ခသည်တွေဟာဒေသတွင်းကမွတ်စလင်နိုင်ငံတွေစီကိုပူကောင်းတဲ့ဘဝကိုရှာဖွေဖို့ပင်လယ်ကိုဖြတ်ပြီးခုလိုခီးထွက်ခဲ့ကြတာဖြစ်ပါတယ်